American စီးပွားရေးကျနေတာဈေးကွက်တည်ငြိမ်မှုမရှိတာနဲ့ Ukraine ပြည်ပခန့်တွေကြောင့်ကမ္ဘာစီးပွားအခြေအနေဟာ2014ခုနှစ်အစမှာကတည်းကအဖို့အထစ်တွေနဲ့စတင်လိုက်တာဟာဇန်နဝါရီလတုန်းကစီးပွားရေးတိုးတက်မှုနှုန်း 3.2% ခန့်နှုန်းရှိမယ်လို့ခန့်မှန်းထားခဲ့ရကအခုတော့ 2.8% ခန့်နှုန်းကိုလျှော့ချခန့်မှန်းလိုက်ကြရပါတယ်2014ခုနှစ်မှာခံမှန်းထားရတဲ့အချိန်ရော့ကျသွားပြီမဲ့လေ2015ခုနှစ်မှာကမ္ဘာလုံးဆိုင်ရာစီးပွားတိုးတက်မှုနှုန်း 3.4% ခန့်နှုန်းနဲ့2016ခုနှစ်မှာ 3.5% ခန့်နှုန်းအတိအကျရှိမယ်ဆိုပြီးခံမှန်းတွက်ချက်ထားကြပြန်ပါတယ်။ကမ္ဘာစီးပွားရေးမှာအမေရိကန်နိုင်ငံရဲ့စီးပွားရေးအခြေအနေဟာအဓိကကျတာကြောင့်နှစ်ကုန်ပိုင်းမှာအမေရိကန်စီးပွားရေးဟာထင်ထားတာနဲ့တိုးတက်မှုရှိခဲ့တယ်ဆိုတော့သုံးသပ်ပြောဆိုမှုတွေထွက်လာတဲ့အတွက်2015ခုနှစ်အတွက်သတင်းကောင်းတစ်ခုဖြစ်ပါတယ်။သမ္မတဥပမာရဲ့ policy တွေကိုအနိကလေ့လာသူတွေကလည်းသူ့ရဲ့ကြံနေတဲ့သမ္မတသက်တမ်းနောက်ဆုံးနည်းနည်းမှာစီးပွားရေးကိုအဓိကအာရုံစိုက်လှုပ်ဆောင်မယ်လို့သုံးသပ်ပြောဆိုနေကြပါတယ်။ဒီတော့တွင်သမ္မတဥပမာအစိုးရကလည်း Trans-Pacific Partnership လို့ခေါ်တဲ့ Pacific သမုဒ္ဒရာတစ်ဖက်တစ်ချက်အကြားယင်းနှင်းမြုံနံမှုနဲ့ပူးပေါင်းဆောင်ရွက်ရေးဆိုင်ရာသဘောတူညီချက်ကို2015ခုနှစ်မှာရနိုင်ဖို့အတွက်ဦးစားပေးဆောင်ရွက်နေတာဖြစ်ပါတယ်။ဒါပေမဲ့ Pacific Data ရင်း12နိုင်ငံအကြားကုန်သွယ်ရေးတုံ့ပြန်မှုလှုပ်ဆောင်တဲ့ဒီသဘောတူညီချက်ရနိုင်ရေးအတွက်အခက်အခဲတွေတော့ရှိနေသေးဖြစ်ပါတယ်။အဓိကအားဖြင့်တော့အစိုးပြုထားတဲ့စီးပွားရေးသဘောတူညီချက်အရစီးပွားရေးကုမ္ပဏီကြီးတွေသာအများထွက်ပြီးလူမှုအတွက်အကျိုးမရှိဘူးလို့အလို့သမားအခွင့်အရေးနဲ့သဘာဝပတ်ဝန်းကျင်ထင်းထင်းရေးအဖွဲ့တွေကထောက်ပြဝေဖန်နေကြတဲ့အတွက်အခက်အခဲတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။ Citizen Trade Campaign လို့ခေါ်တဲ့လူမှုကုန်သွယ်ရေးကမ်ပိန်းအဖွဲ့ကအာတာစတမူလတ်စ်ကတော့
Yeah, the US stands to lose jobs. We stand to see our consumer safety weaken. We stand to see the economy hurt.
အမေရိကန်မှာအလုပ်တွေပြုတ်ကြမယ်။စားသုံးသူတွေအတွက်လုံခြုံစိတ်ချရမှုတွေလည်းအားနည်းလာမယ်။အခြေခံအားဖြင့်တော့တိုင်းပြည်စီးပွားရေးကျပြီးလူမှုကျန်းမာရေးလုပ်ငန်းတွေပါထိခိုက်လာနိုင်တယ်။ဒါဟာကျွန်တော်တို့ကြီးပဲမဟုတ်ဘူး။တကယ်ပါလုံးအတိုင်းအတာနဲ့ဖြစ်မှာ။
သမရဝါမကတော့ဒီကုံသွေးရေးသဘောတူညီချက်ကစီးပွားရေးတိုးတက်ကောင်းမွန်ရုံနဲ့မကဘဲအလောက်ကန်အခွင့်လန်းတွေပါဖန်တီးပေးနိုင်မယ်လို့ဆိုပါတယ်။ Trans-Pacific Partnership သဘောတူညီချက်အတွက်ခက်ခက်ခဲခဲဆွေးနွေးညီနိုင်မှုတွေဟာမကြခင်မှာအကျိုးအမြတ်ဖြစ်ထွန်းစေလိမ့်မယ်လို့ပြောပါတယ်
။ The Europeans on the Transatlantic Trade Deal
သဘောတူညီချက်ရလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်။ Now Transatlantic လို့ခေါ်တဲ့ Atlantic သဘောတူညီချက်တစ်ဖက်ချက်စီမှာရှိတဲ့တိုင်းပြည်တွေကြားကုံသွေးရေးဆိုင်ရာသဘောတူညီချက်ရနိုင်ရေးအတွက်လည်းဥရောပတိုင်းနဲ့ဆွေးနွေးမှုတွေပြန်စနေပါပြီ
။ဒီကုံသွယ်ရေးဆိုင်ရာကိစ္စရပ်တွေကိုဒီမိုကရက်တစ်ပါတီကစတင်အစိုးပြုတင်သွင်းတာဖြစ်ပြီးဇန်နဝါရီလမှာစတင်မဲ့လွတ်တော်သစ်နေရာစလုံးမှာအသာစီးရထားတဲ့ Republican Party ကတော့လွတ်လပ်စွာကုံသွယ်ရေးကိုပဲထောက်ခံကြပါလေ။နိုင်ငံရေးအခြေအနေတွေကဒီကုံသွယ်ရေးသဘောတူညီချက်ရနိုင်ဖို့အချိန်ကာလတစ်ခုအထိပဲအခွင့်အရေးရှိနေတယ်လို့ Inside US Trade Online Magazine Editor Matthew School ကပြောပါတယ
် A lot of the countries in the United States are sort of looking at the next year as a critical window.
American ပြောစုပါဝင်တိုင်းပြည်တော်များများကလာမယ့်နှစ်ဟာအရေးပါတဲ့နှစ်ဖြစ်တယ်လို့သတ်မှတ်ထားကြတာဗျ။ဘာလို့လဲဆိုတော့2016ခုနှစ်ကျရင် American သမ္မတရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးမှုတွေလုပ်ကြတော့မှာလေ
။ Obama အစိုးရအနေနဲ့တစ်ဖက်မှာကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေကိုလှုပ်ဆောင်နေတဲ့တစ်ချိန်ထဲမှာပဲပြည်တွင်းစီးပွားရေးဟာလည်းကောင်းတဲ့ဘက်ကိုဦးတည်နေပြီဖြစ်ပါတယ်။နေမကုန်ခင်မှာအစုရှယ်ယာဈေးတွေစံချိန်တင်လောက်တဲ့အထိတက်လာခဲ့တာကလည်းအမေရိကန်စီးပွားရေးအတွက်အားရစရာသတင်းကောင်းတွေဖြစ်ပါတယ်။အရေးပါတဲ့အတုံးတွေမကြခင်ကာလအတွင်းမှာတက်စရာအကြောင်းမရှိပေမဲ့မျောလင့်ထားတာတဲ့ပိုပြီးမြင်းမြန်းဆန်းဆန်းဖြစ်လာနိုင်တယ်လို့ဘိုဘန်ဥက္ကဋ္ဌဂျန်နက်ရဲလင်းကပြောပါတယ်
။ A number of committee participants have indicated that in their view conditions could
တော်တော်တက်ဖို့အခြေအနေတွေကလာမယ့်နှစ်နဲ့လောက်မှာဖြစ်နိုင်ချေရှိတယ်လို့ committee ဝင်တချို့ကယူဆကြပါတယ်။ဒါပေမဲ့အဲ့ဒီတင့်တော်တဲ့အချိန်ဆိုတာဘရော့ဖြစ်မယ်ဆိုတာကိုစတိပြတ်မပြောနိုင်သေးတဲ့အပြင်ကျမတို့ဘက်ကစောင့်ကြည့်ရမယ့်အခြေအနေတွေအများပြားရှိနေပါသေးတယ်။ဒါကြောင့်ဒီကိစ္စကိုကျမတို့အနီးကပ်စောင့်ကြည့်သွားမှာပါ။
အတုံးတုံးနဲ့တက်မယ်မတက်ဘူးဆိုတဲ့ကိစ္စနဲ့ပတ်သက်လို့ပြက်ပြက်သားသားသိလို့ကြတဲ့ငွေကြေးဈေးကွက်ကလည်းဘဟုဗန်ကအဲ့ဒီလိုပြောချလိုက်တဲ့အပေါ်အပြုသဘောတုံ့ပြန်လာကြတာကြောင့်အစုရှယ်ယာအများစုဟာ200ခန့်နှုန်းလောက်အထိချက်ချင်းတက်သွားခဲ့ပါတယ်။ဘဟုပိုင်းရဲ့ငွေကြေးဆိုင်ရာအဲ့ဒီဆုံးဖြတ်ချက်ကအမေရိကန်စီးပွားရေးတက်အောင်ဖြစ်စေတဲ့အဓိကတော့ချက်ဖြစ်ကြောင်းစီးပွားရေးပညာရှင်တွေကလည်းသုံးသပ်ပြောဆိုကြပါတယ်။ဒါပေမဲ့တခြားမျှော်လင့်မထားတဲ့ကိစ္စရပ်တွေကအတုံးတုံးတက်စေဖို့တွန်းအားပေးသလိုဖြစ်စေနိုင်တယ်လို့ဆိုပါတယ်။ဥပမာအားဖြင့်အခုအချိန်မှာဘဟုပိုင်းကမျှော်လင့်ထားတဲ့အတိုင်း200ခန့်နှုန်းလောက်အောက်မှာရှိနေတဲ့ငွေကြေးဖောင်းပွားမှုနှုန်းရုတ်တရက်တက်လာတာမျိုးလက်ရှိအချိန်မှာအမေရိကန်စားသုံးသူတွေအတွက်အကျိုးအမြတ်ဖြစ်ထွန်းစေတယ်လို့ဘဟုပိုင်းဥက္ကဋ္ဌဂျန်နက်ရဲလင်းကယူဆထားတဲ့ရင်းနှံဈေးတွေအဆမတန်ကျသွားတာတွေကလည်းအတိုးနှုန်းရုတ်တရက်တက်သွားစေနိုင်တဲ့အကြောင်းအရာတွေဖြစ်ပါတယ်။ ကမ္ဘာနိုင်ငံတချို့မှာစီးပွားရေးအကျတဲ့တွေနဲ့ရင်ဆိုင်ရဆဲဖြစ်တာကြောင့်စိတ်ရှည်တိခံကြဖို့ဘောပန်ဥက္ကဋ္ဌကအလေးပေးပြောကြားလိုက်ပြီးသူတို့အနေနဲ့လည်းစီးပွားရေးဆိုင်ရာအခြေအနေတွေကိုအသေးစိတ်စောင့်ကြည့်သွားမယ်လို့ပြောပါတယ်။၂၀၁၄ခုနှစ်အတွင်းစီးပွားရေးရာအနှစ်နာဆုံးတန်းပြီးကတော့ရုရှားလို့ပြောရမှာပဲဖြစ်ပါတယ်။ယူကရိန်းနိုင်ငံအတွင်းဖြစ်ပေါ်နေတဲ့ပဋိပက္ခနဲ့ခရီးမယားဒေသကိုရုရှားတို့ကသိမ်းပိတ်လိုက်တဲ့အတွက်အမေရိကန်ဥဆောင်တဲ့အနောက်အုပ်စုကရုရှားအပေါ်စီးပွားရေးပိတ်ဆို့တန်ခတ်မှုတွေလှုံ့ဆော်လာတဲ့အတွက်ရုရှားစီးပွားကျဆင်းသွားခဲ့သလိုနောက်ပိုင်းမှာရေနံစည်းတွေခောက်ချိုးနှိပါကျသွားတာကလည်းရေနံတင်ပို့မှုအပေါ်မိခိုအားထားနေရတဲ့ရုရှားစီးပွားရေးကိုအကြီးအကျယ်ထိခိုက်သွားစေပါတယ်။တိုင်းပြည်စီးပွားကျပြီးရုရှားရဲ့ရူဘယ်ငွေတန်ဖိုးဟာလည်းတိတိတသားကျသွားတဲ့အတွက်နောက်ဆက်တွဲစီးပွားရေးဆိုင်ရာအကျိုးဆက်တွေနဲ့ရုရှားနိုင်ငံသားတွေကြုံတွေ့လာရတာဖြစ်ပါတယ်။ရုရှားရူဘယ်ငွေတန်ဖိုးအကြီးအကျယ်ကျဆင်းသွားတဲ့အတွက်တချို့မိသားစုဝင်တွေအိမ်လကပေးဖို့အခက်အခဲတွေနဲ့ရင်ဆိုင်လာကြရပြန်ပါတယ်။ယေဗနီယာဆိုမီနာနဲ့အလက်စီခရက်စနော့ဖ်တို့ဟာနိုင်ငံသားငွေချေးငါသူကတစ်ဆင့်ငွေချေးပြီးမော်စကိုမြို့ကတိုက်ခန်းခြင်းလေးကိုဝယ်ပြီးတဲ့နောက်မိသားစု2ဦးနဲ့အတူနေထိုင်နေကြတာပ
ါ Pourquoi ne serait-il rien si dit le
သူပြောတာကတော့မင်းကပဲသူ့မိမနဲ့တိုင်ပင်ပြီးနှစ်တစ်ခုလက်ဆောင်ဘာပေးရမလဲလို့ဆွေးနွေးခဲ့ပါတယ်တဲ့သူတို့အနေနဲ့ဘာမှမပေးသင့်ဘူးထင်တဲ့အကြောင်းသူတို့ရဲ့မိသားစုငွေချေးအခြေအနေကိုတွေ့ကြည့်လိုက်တဲ့အခါအိမ်ဘူးပေးရမယ့်ငွေကအရင်ကတည်းကနှစ်ဆလောက်ပိုပေးရတော့မယ်ဆိုတာကိုနားလေလိုက်တဲ့အတွက်ဖြစ်ပါတယ်လို့ပြောသွားတာဖြစ်ပါတယ်။တရားနာတစ်ခုကတော့အိမ်စည်းတွေကလည်းအခုအချိန်မှာအရန်ကိုကြနေတဲ့အတွက်သူတို့မိသားစုအနေနဲ့လက်ရှိအိမ်လေးကိုမရောက်နိုင်ဘူးဆိုတာပါပဲ။ရုရှားနိုင်ငံမှာအခုလိုငွေကြေးဆိုင်ရာအခက်အခဲတွေနဲ့ရင်ဆိုင်နေရတာဟာအနောက်အုပ်စုနိုင်ငံတွေကြောင့်လို့ရုရှားအစိုးရအရာရှိတွေကအပြစ်ဖို့နေကြပါတယ်။ဒါပေမဲ့စီးပွားရေးပိတ်ဆို့မှုတွေအခုအချိန်ပြန်ရုံသိမ်းပိတ်လိုက်မယ်ဆိုရင်တောင်းရုရှားစီးပွားရေးဟာနောက်ထပ်3နှစ်လောက်အထိပြန်နလန်ထူဖို့မလွယ်ဘူးလို့လစ်လာသူတွေကတုံ့တက်ပြောဆိုကြပါတယ်။လောလောဆယ်မှာတော့ငွေကြေးဆေးကွက်တည်ငြိမ်အောင်လှုပ်ဆောင်တဲ့အနေနဲ့ရုရှားဗဟိုဘဏ်ကလက်ရှိအတွန်းလုံး100ခန်းလုံးကနေ1800ခန်းလုံးအထိတိုးမြင့်တက်မှတ်လိုက်ပါတယ်။ဘလို့ပဲဖြစ်ဖြစ်အမေရိကန်စီးပွားရေးဟာလက်တလောအခြေအနေမှာပုံမှန်တိုးတက်မှုရှိနေပြီးရုရှားစီးပွားရေးကတော့လက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေနဲ့ရင်းနှံဆေးကွက်ကျဆင်းမှုတွေကြောင့်2015ခုနှစ်မှာလည်းအခက်အခဲနဲ့ရင်ဆိုင်ရအောင်မဲ့သဘောရှိနေပါတယ်ခင်ဗျာ။